ရခိုင်ပြည်နယ်ရင်းဖြစ်နေတဲ့စံဖတ်မှုအခြေအနေတွေနဲ့ပတ်သက်လို့ရေးကြတဲ့သတင်းတချို့ဟာပြန်ကြားရေးကထုတ်ပြန်ထားတဲ့မူတွေနဲ့ညီစွန်းနေလို့အရေးယူလို့ရတယ်လို့ရန်ကုန်တိုင်းဝန်ကြီးချုပ်ဦးမြင့်စွေကတတိပေးခဲ့ပြီးစုပုံမှုဖြစ်အောင်ရေးသားတာမျိုးတွေတွေ့ရင်ပြင်းထန်စွာအရေးယူမယ်လို့လည်းစာပေစီစီရေးအကြီးအကဲကပြောခဲ့ပါတယ်ဒီသတိပေးချက်တွေအပေါ်သတင်းသမားတွေရဲ့သဘောထားတွေနဲ့ရခိုင်ပြည်နယ်တွေကအထူးကုန်သတင်းတွေကိုကိုယ်တိုင်တွားရောက်သတင်းယူနေကြတဲ့သတင်းသမားတွေရဲ့အတွေ့အကြုံတွေကိုတော့မသိန်းတီတီကဆက်ပြီးပြောပြပေးပါအောင်ရှင်
ဟုတ်ကဲ့ပါရှင်ရခိုင်ပြည်နယ်ထဲမှာဖြစ်နေတဲ့သတင်းတွေကိုရေးကြတာနဲ့ပတ်သက်လို့ဂျွန်လ10ရက်တနင်္ဂနွေနေ့မှာရန်ကုန်တိုင်းဝန်ကြီးချုပ်ဦးမြင့်စွေနဲ့အတူစပေးစီစီအကြီးအကဲတွေကသတင်းသမားတွေကိုခေါ်ယူသတိပေးခဲ့တာပါအခုလက်ရှိဒီသတင်းရေးသားချက်တချို့ဟာထုတ်ပြန်ထားတဲ့ဥပဒေတွေနဲ့ညှိစွန်းနေရမျိုးတွေ့ရသလိုတိုင်းပြည်စုပေါအောင်လှုပ်ဆော်တဲ့အရေးအသားမျိုးတွေကိုတွေ့မယ်ဆိုလို့ရှိရင်လည်းပုံမှန်5ညပုံမှန်905ခါဝေးတွေနဲ့အတူထောင်ဒဏ်6နှစ်ထိချမှတ်အပြစ်ပေးအရေးယူတာတွေရှိမယ်လို့လည်းပြောပါတယ်ဒါပေမဲ့လက်ရှိသတင်းဆောင်ချန်နယ်တွေဟာဒီစပေးစီစီရဲ့မူအောက်မှာပဲရှိနေသေးတဲ့အတွက်စာမှုတွေကိုကြိုပြီးတင်ရမယ်ဆိုတာကိုလက်ခံပေးမယ်ရန်ကုန်တိုင်းဝန်ကြီးချုပ်ကအပြစ်ပေးအရေးယူမယ်ဆိုတဲ့အဆင့်အထိပြောဆိုချက်တွေအပေါ်ကိုဝေဖန်မှုတွေရှိနေရပါအခုရခိုင်ပြည်နယ်တွေကသတင်းတွေနဲ့ပတ်သက်လို့ဘယ်ချက်တွေကိုမရေးရဘူးဘလို့အသုံးနှုံးတွေမထည့်ရဘူးဆိုတဲ့အချက်တွေကိုအတိအကျထုတ်ပြန်တာမျိုးလည်းမရှိဘူးလို့ပြည်သူ့ခေတ် Channel ရဲ့ Editor ချုပ်ဦးဖေမြင့်ကပြောပါတယ
်ကျွန်တော်တို့ကစာပေစီစီနဲ့လှုပ်လှုပ်နေဆိုစာပေစီစီကိုတင်ပြီးတော့ဟိုထုတ်ရတဲ့လူတွေပဲအဲ့တော့စာပေစီစီအနေနဲ့ကျွန်တော်တို့ဒါတော့မရဘူးဒါတော့ရတယ်ဆိုရင်လည်းခက်တောက်နေရင်လည်းရတယ်ဗျာတကယ်လို့ပြောစရာဆိုစရာရှိရင်လည်းအဲဒီအရည်တော့အခုချိန်ကမှဘယ်လိုပဲပုံစံပြီးကျွန်တော်တို့ပြောရင်ဖြစ်တာပေါ့ဗျာဟိုသို့တော်မနေ့ကတော့အဲ့ဒီလိုမဟုတ်ဘဲနဲ့အဲ့ဒီတိုင်းဒေသကြီးညုံဝင်းကြီးချုပ်အဲ့ဒီညုံကိုခေါ်ပြီးတော့ကျွန်တော်တို့ကိုအဲ့ဒါတွေသတိပေးတယ်ဗျာဟိုဘယ်လိုပေါက်ပြဲနေတော့ဥပဒေဘယ်လောက်ပဲရရထောင်ခံတော့ဘာလို့ညာတို့စသဖြင့်အဲ့ဒါတွေပြောတော့အဲ့လောက်ထိကျတော့နည်းနည်းညာတော့တလားလို့အောင်းမိတာပဲဗျာ
ဒီသတင်းစာရှင်းလင်းပွဲကိုတာဝန်ရှိသူတွေဘက်ကဘလို့ရေးယူမယ်ဘာတွေတတိထားရမယ်ဘာတွေလိုက်နာဖို့လိုမယ်ဆိုတဲ့အချက်တွေကိုပြောသွားတာသာဖြစ်ပြီးတော့သတင်းသမားတွေဘက်ကတော့မေးခွန်းနဲ့မေးခွန်းမရလိုက်ကြပါဘူးဒါပေမဲ့သတင်းသမားတွေကတော့အများပြည်သူသိတင်သိထိုက်တဲ့သတင်းတွေကိုအမှန်ကန်ဆုံးသတင်းအချက်အလက်တွေနဲ့ဖော်ပြနိုင်ဖို့လိုမယ်လို့လည်းဆိုပါတယ
်သတင်းကိုတော့အများပြည်သူသိအောင်တော့ကျွန်တော်တို့ဖော်ပြဖို့တာဝန်ရှိတာပေါ့ဗျာအဲ့ဒီသတင်းတွေကိုကျွန်တော်တတ်နိုင်သလိုဟိုတတ်နိုင်သမျှအမှန်ကန်ဆုံးကျွန်တော်တို့ဖြစ်အောင်မေးမြန်းစုံစမ်းပြီးတော့အဲ့ဒါကိုရေးဖို့ဟာဒါသတင်းသမားရဲ့တာဝန်လို့ကျွန်တော်တို့ကယူဆတယ်ဗျာဟိုတခြားဘာရည်ရွယ်ချက်တို့ဘာတို့ညာတို့ဆိုတဲ့ဟာမျိုးတွေအဲ့လိုမရှိဘူးပေါ့ဗျာအဓိကတော့သတင်းချက်လက်မှန်ကန်မှုအဓိကထားတာပဲပေါ်ပြစရာရှိတဲ့သတင်းမပေါ်ပြရင်တော့ကျွန်တော်တို့ရေးရပြေမမထမ်းဆောင်နိုင်ဘူးပေါ့နော်အဲ့ဒီလိုပဲကျွန်တော်တို့ကတော့သဘောထားပါလေ
ဒါကတော့ပြည်သူ့ခေတ် Channel ရဲ့ Editor ချုပ်ဦးဖေမြင့်ပါရှင်အခုဆိုရင်စစ်တွေအပါအဝင်ရခိုင်ပြည်နယ်ထဲမှာဖြစ်နေတဲ့ပြဿနာတွေကိုသတင်းယူကြဖို့အတွက်သတင်းတောက်တွေရောက်နေကြတာဖြစ်ပြီးတော့ဒီကနေ့စစ်တွေမြို့ရဲ့မြင်ကွင်းကိုတော့ပြည်တွင်းသတင်းတောက်တို့ကအခုလိုပြောပြပါတယ
်အကုန်လုံးကတော့စိုးရိမ်ပူပန်နေရပါတော့ဒီမှာဆိုင်နေရလဲအကုန်လုံးပိတ်ထားရတယ်ပြီးရခါကျတော့လူတွေအကုန်လုံးကလည်းဘယ်လိုရှိထိတ်လန့်မှုရှိကြပါဘောအထူးဖြစ်မြို့ဆိုတော့ကမြို့ဆုံးမကဒီရခိုင်အိမ်ကြီးဆိုလို့ရှိရင်သူတို့တွေကဒီမြို့ရဲကိုပြောင်းလာတာရှိကြတယ်ဘောဆိုသူညမိရဲကြတော့မိရဲတဲ့ခါကျတော့ဒီမျိုးဘက်ကိုပြောင်းလာတာလေပြီးတဲ့ခါကျတော့နောက်ဆုံးဘလောက်ကြီးဆိုလို့ရှိရင်အကုန်လုံးကဟိုယောက်ျားမိန်းမကလေးမကြံအကုန်လုံးဒုရကင်မှာကိုယ့်အရှိမကိုစောင့်နေနေတာမျိုးဖြစ်နေတယ်ဟိုနောက်ဆုံးမျက်စိမမြင်တဲ့လူကဆက်ဆက်ဝချုံကင်မှာအရှိမစောင့်နေတာမျိုးလိုမျိုးတွေတွေ့ရတယ
်နှစ်ဖက်အပြန်အလှန်ဖြစ်နေကြတဲ့ပြိပခါတွေထဲမှာအတော်သတိထားပြီးတော့သတင်းယူရတယ်ဆိုတဲ့အခြေအနေကိုလည်းသူကရှင်းပြပါတယ
်နင်းသွားကြတော့အဲ့ဒီမှာကသူတို့ရဲ့ရဲတပ်ရင်းကလည်းလုံလင်းနေရလဲအကူညီပါတယ်ဟိုတုန်းကနေတော့နည်းနည်းကွဲသွားတော့အဲ့ဒီကူတော့ထူးခြားတယ်ပေါ့နော်အဲ့လိုတခုရှိရတော့အော်ဒရင်းတော့ပုံမှန်ညာရိုက်မယ်ဆိုရင်ကျတော့သူတို့ပြင်တာတွေပါလာတော့ပါလာတဲ့ခါကျတဲ့ခါကျတော့အဲ့လိုမျိုးတွေပါမော်တချို့လည်းမကြိုက်ဘူး။ဒါပေမဲ့တစ်ခါတည်းကဒီရင်းဟိုသူတို့ဒေသခံတွေပြောတဲ့စကားကိုကိုယ်လည်းခါတချို့ညာမသိနားမလဲ။ခါကျတော့ကိုကနေမှသွားနေရတာအတိအကျသွားနေရဒီတိုင်းသားတွေနေရာတွေပဲကိုကသွားလို့ရအောင်။အဲ့နေရာမှာနားလည်းပူလွဲသွားလို့ရှိရင်ပေါ့အသက်အန္တရာယ်ရှိရပေါ့
။စစ်တေမျိုးမှာကိုယ်တိုင်သတင်းသွားယူခဲ့တဲ့ပြည်တွင်းသတင်းတောက်သူကသူ့ရဲ့အတွေ့အကြုံတွေကိုပြောပြခဲ့တာပါရှင်။လက်တလုံးမှာတော့စစ်တေမှာအရင်နေ့တွေခါတဲ့ဆိုင်အနှင်းငယ်ပြဿနာဟာညင်သက်နေတယ်လို့ဆိုနိုင်ပေမဲ့ဒီပြဿနာတွေဖြစ်ခဲ့ကြတဲ့ဇွန်လ9ရက်နေ့နဲ့10ရက်နေ့တွေမှာတော့လုံခြုံရေးအင်အားနည်းတာတွေကြောင့်တချို့နေရာတွေမှာအချိန်မီထိမ့်သိမ့်နိုင်တာမျိုးတွေမတွေ့ရဘူးလို့လည်းသတင်းတောက်တွေကပြောပါတယ်။အခုရခိုင်ပြည်နယ်ထဲမှာဖြစ်နေတဲ့ပြဿနာတွေအတွင်းမှာနှစ်ဖက်စလုံးကကလေးငယ်တွေအသက်အရွယ်ကြီးရင်သူတွေဟာအတော်ကလေးအတိဒုက္ခရောက်နေကြတယ်ဆိုတဲ့မြင်ကွင်းတွေကိုလည်းတွေ့ရတယ်လို့သတင်းတောက်တွေကပြောပါတယ်ရှင်